ဒေါင်ဆန်းစုကြည်ကသူ့ရဲ့နိုင်ငံသားခီးစဉ်တွေမှာခေါ်ဝေါ်တုံးဆွဲတဲ့အခါမှာမြန်မာလို့မတုံးမနဲ့ဘာမလို့တုံးတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကန့်ကွက်သတိပေးတာဒီကနေ့သတင်းစာမှာတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီပေါ်မှာပြည်ခိုင်ဖြူပါတီသဘောထားဘယ်လိုရှိပါလဲခင်ဗျ။အ
ဲဒါကတော့ကျွန်တော်တို့ဟိုတွတ်တော်ကိုယ်စားလေးအားလုံးကဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမှာပေါ့ဗျာ။ဟုတ်လား။ဒီပေါ်အချိန်ကြီးလိုက်နာပြီးတော့မှတွတ်တော်ကိုယ်စားလေးတွေဖြစ်ကြတာပဲလေ။နော်ဒါကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေရောမှာပါတဲ့အသုံးလုံးတိုင်းသုံးတာကတော့ပိုပြီးကောင်းတာပေါ့ဗျာဒီလိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဟိုဒေါင်းဆန်းစုကြည်ကသူ့ရဲ့ဥရောပခီးစဉ်သတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားတာကဒီဘာမားနဲ့မြန်မာအမည်ပြောင်းလိုက်တာကိုဟလာသူ့အနေနဲ့အထူးမပြောလို့ပဲမဲ့ဒီအများပြည်သူရဲ့သဘောဆန္ဒကိုမခံယူဘဲနဲ့လုပ်ခဲ့တဲ့ဒီစစ်အစိုးရလက်ထက်ကအမည်ပြောင်းမှုပြောင်းနည်းလုပ်ရက်ကိုသဘောမတူတဲ့အတွက်ပေါ့လေသူကအခုတိဘာမားလို့ပဲတုံးရတယ်လို့သတင်းတောက်တူကိုပြန်ဖြေတာကြားမိပါတယ်အဲ့ဒီတော့ကစေဆိုးရကဘာဖြစ်လို့လူလူရဲ့သဘောထားကိုကောက်ယူဖို့ပြက်ခွက်ခဲ့တာပါလဲခင်ဗျအ
ဲကျွန်တော်ထင်ပါတယ်ဒါကလူလူရဲ့သဘောထားကိုကောက်ယူဖို့ပြက်ခွက်စရာမလိုဘူးလို့ကျွန်တော်ထင်ပါတယ်အဲ့ဒီတော့ကကျွန်တော်တို့အားလုံးကနေပြီးတော့မှမြန်မာအမည်တွေကိုမြန်မာလိုပဲခေါ်ကြမယ်ပို့ပြီးတော့တဲ့အဓိပ္ပာယ်ကပို့ပြီးကျယ်ဝန်းတယ်တိတိကျလည်းဖြစ်တယ်မြန်မာဆိုတာကတော့တိုင်းသားအားလုံးကိုခြုံငုံပြီးခေါ်တာဖြစ်တယ်ဗမာဆိုတဲ့ဥစ္စာကတော့ဗမာဆိုတဲ့ဥစ္စာဗမာလူမျိုးတစ်ခုတည်းကိုပဲပူဇော်ပြုနိုင်တဲ့အနေအထားမျိုးဖြစ်တယ်။ဒါကြောင့်မြန်မာဆိုတဲ့အသုံးအနှုန်းကိုသုံးရမယ်ဆိုပြီးတော့မှဒါတော်တော်များများကသဘောတူပါတယ်။အဲဒီတော့ကပြောင်းလဲတယ်ဆိုတဲ့အပေါ်မူတည်ပြီးတော့မှတက်တန်းကောက်ယူတယ်သဘောထားကောက်ယူတယ်ဆိုတဲ့ဥစ္စာတည်းဆိုင်တော့အလုံးကကြည်နဲ့နဲ့လက်ကန်တယ်လို့ပဲကျွန်တော်နားလဲပါတယ်။ပြောင်းတဲ့ဥစ္စာကတော့အစိုးရကတော့ဒီအသုံးအနှုန်းတွေပြောင်းမယ်ဆိုတာအစိုးရကပဲပြောင်းရတာပဲလေ။သူတို့လည်းပဲလူလူကိုကျွန်တော်ချပြတယ်ဆိုတဲ့ဥစ္စာနဲ့ပတ်သက်လို့လူလူလက်ခံသလားလက်မခံသလားဆိုတဲ့ဥစ္စာနဲ့ပတ်သက်လို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့လူလူတရားလုံးနဲ့အတည်ပြုကြတဲ့အချိန်မှာအဲ့ဒီအတိုင်းကျွန်တော်တို့မြန်မာဆိုတဲ့အသုံးအနှုန်းနဲ့ပဲကျွန်တော်တို့ပါသွားတာဖြစ်တဲ့အတွက်ဒါလူလူတရားလုံးကလည်းအဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုတယ်ဆိုရင်သူတို့လည်းအတည်ပြုတယ်ဆိုတဲ့သဘောတည်းရောက်ပါတယ်ဗျာအဲ့ဒါလိုပဲကောက်ယူရမှာဖြစ်ပါတယ်ဒါကအသိပ္ပီခက်ခဲတဲ့ကိစ္စလည်းမဟုတ်ပါဘူးသိပ္ပီရှည်ရှည်ဝေးတွေးစရာကိစ္စလည်းမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ
်ကျွန်တော်တို့နိုင်ငံရဲ့အမည်ကိုဟိုရှစ်လေးလုံးဒီလူလူအောင်ကြွားမှုအပြီး1989မှာစေစိုးရလက်ထက်ကပြောင်းလဲခဲ့တာကိုမှတ်မိပါတယ်အဲ့တော့ဟိုဦးတီရိုးကိုယ်တိုင်ပါဝင်ခဲ့တဲ့ဒီအရင်စေစိုးရကဘလို့အကြောင်းတွေကြောင့်ဘာမားကနေမြန်မာကိုပြောင်းလဲဖြစ်သွားတာပါလဲခင်ဗျကျွန
်တော်တို့မြန်မာဆိုတာကျွန်တော်တို့နာမည်ပဲလေဒီလိုသူမြန်မာနိုင်ငံတော်ဆိုတဲ့ဥစ္စာကျွန်တော်တို့နာမည်ပါပဲ။ဒါကြောင့်ကျွန်တော်တို့မြန်မာဆိုတာကနော်တိုင်းသားအလုံးကိုခြုံငုံပြီးခေါ်တဲ့အမည်ဖြစ်တယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ပဲကျွန်တော်တို့သုံးမယ်။ဗမာဆိုတာကတော့အရင်ဆုံးကတော့လေဒီလိုအဓိပ္ပာယ်မျိုးတက်ရောက်တော်လဲပဲဗမာလူမျိုးနဲ့မှားနိုင်တယ်။ဗမာလူမျိုးဆိုတဲ့ဥစ္စာကိုပို့ပြီးတက်ရောက်နိုင်တဲ့သဘောထားမျိုးသဘောမျိုးရှိတယ်။ဒါကြောင့်မြန်မာဆိုပြီးကျွန်တော်တို့ပြောင်းရတယ်လို့ပဲကျွန်တော်ဒီလိုပဲသိပါတယ်။
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံရဲ့အမည်နဲ့ပတ်သက်ပြီးမြန်မာကိုဘာမလို့ခေါ်ဖို့သုံးဆွဲနေတဲ့သူတွေကို2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရအေးအေးယူအပြစ်ပေးလို့ရနိုင်ပါသလားခင်ဗျအ
ဲကျွန်တော်ထင်ပါတယ်ဒါကျွန်တော်တို့လိုက်နိုင်ရမယ်ဆိုလို့ရှိရင်လိုက်နိုင်ရမယ်ဆိုတဲ့လူတွေတဲမှာနိုင်ငံသားတွေလည်းပါတာပဲလေဖွဲ့စည်းပုံအခြေခံဥပဒေဆိုတာလိုက်နိုင်အောင်ပေါ့ကြာထမ်းပြီးလို့ရှိရင်လိုက်နိုင်အောင်ပေါ့နောက်တလေးတစားရှိရမှာပေါ့ဒါကြောင့်ဒီဥစ္စာနဲ့ပတ်သက်လို့ကတော့သုံးနေတယ်လို့ကျွန်တော်ယူဆပါတယ်ဟိုရင်တော့ကဘာမလို့တုံးကြခဲ့တယ်ဆိုတော့နိုင်ငံကြီးတွေတောင်မှမြန်မာလို့ပဲတုံးပါတယ်။ကုလသမဂ္ဂမှာလည်းပဲမြန်မာလို့ပဲကျွန်တော်တို့လက်ရှိတုံးနေတာဖြစ်ပါတယ်။ဒါကြောင့်အားလုံးကအတိမကျတဲ့နာမည်လို့ပဲကျွန်တော်မြင်ပါတယ်။သူကျွန်တော်တို့လွတ်တော်ကိုယ်စားရေးဆိုတာကတော့နော်ကိုယ့်ရဲ့လိမ့်နာမယ်ဆိုတဲ့ဥစ္စာကိုကိုယ်တိုင်ဆောင်ထင်းတယ်ဆိုတာကတော့အကောင်းဆုံးပါပဲ။နော်ကျွန်တော်တို့လည်းကိုယ်တိုင်ဆောင်ထင်းရတာပါပဲ။နော်ဒါကြောင့်ဆောင်ထင်းရတဲ့အတွက်ဆောင်ထင်းသင့်တယ်လို့ပဲကျွန်တော်မြင်ပါတယ်
။အခုလို့ဖြည့်ချပေးတဲ့အတွက်ဦးသေးကိုကျေးဇူးတင်ပါတယ်ခင်ဗျ။
ဟုတ်ပါခင်ဗျာ